စာဝတ်နေရေးဒုက္ခတွေကြောင့်နေရာသစ်ကိုထွက်ပြေးလာကြတဲ့ဆစ်ဆောင်တွေရဲ့ဒုက္ခကအတော်လေးကိုကြီးမားလာတယ်လို့အကူအညီပေးအဖွဲ့တွေနဲ့ကာယကံရှင်တွေကပြောပါတယ်။နေရာသစ်မှာအလုအကန့်အတီးကျရရှိဖို့ငားရမ်းနေထိုင်ဖို့တဖြည်းဖြည်းမလွယ်ကူတော့တာကြောင့်ဖြစ်ကြောင်းလည်းပြောပါတယ်။ဒီအကြောင်းသတင်းအပြည့်စုံကိုတော့မတ်တင်ကြီးထိုက်ကတင်ပြထားပါတယ်။
ရန်ကုန်မန္တလေးပြင်ဦးလွင်တောင်ကြီးမူဆယ်ဒီလိုစစ်ပွဲလွတ်တဲ့နေရာတွေကိုရောက်လာပြီးမဲ့လဲနေရာအသစ်မှာဝင်ငွေပုံမှန်ရနေဖို့နေထိုင်ဖို့အတွက်အခက်အခဲဖြစ်နေကြောင်းစစ်ပေးရှောင်သူတွေက VOA ကိုပြောပါတယ်အထူးသဖြင့်ရှမ်းပြည်နယ်မြောက်ပိုင်းကစစ်ပွဲတွေကြောင့်မူဆယ်နဲ့တောင်ကြီးမြို့မှာစစ်ရှောင်အများအပြားရောက်ရှိနေတာပါတချို့ကတော့မူဆယ်ကတဆင့်တရုတ်ပြည်ထဲဝင်နိုင်ဖို့ကြိုးပမ်းနေကြပါတယ်။လက်ရှိကုန်စည်နှုန်းနဲ့မူဆယ်မြို့မှာအလုံးမရှိဘဲအချင်းကြာကြာနေလို့မဖြစ်နိုင်ကြောင်းစစ်ပေးရှောင်တွေကိုကူညီပေးနေသူတဦးက VOA ကိုပြောပါတယ်
။မူဆယ်မြို့မှာတရုတ်ရဲ့ကုန်ကြတဲ့ကတနေ့ကို1000ဆမ်းမြောက်ရှိတယ်။ဒါကတော့တော့အိတ်တော်ကတော့ဒီအိတ်ကလာလောက်ပေါင်းလိုက်မှကဗတ်ကကရလာ။တရုတ်ပြည်ထဲကိုဝင်တဲ့တရုတ်ကုမ္ပဏီတွေကအမခံပြီးတော့မှဆဲုံနေမှာအလုံးလုံးကြာလာလေ။ဒီကမျိုးမှာမြောင်များစွာရှိတယ်ပြောကြမယ်တဲ့တော့ဒီနယ်တိုင်းတစ်လေးခုလုံးကတော့အကုန်ရောက်တယ်လို့ဖြစ်နေတာဟုတ်လားမင်းကလေးရောက်ကြလို့ရင်မကောင်းဘူးတချို့ဆိုရင်လာပြီးမှအဲ့ဒီလာပြီးမှသားတဲ့အတင်တွေရောက်လာတယ်ဟိုလူတို့တယောက်ကိုကူညီတောင်းယူပါတဲ့အတင်တွေရောက်လာတယ်ဒီဒုက္ခတွေကိုလည်းဦးလေးတို့မူတင်ပါကြီးတဲ့ပရိသတ်ညီတော်တွေကလည်းဘယ်သူမှကယ်တင်ပေးနိုင်တဲ့လူလည်းမရှိတော့ဦးလေးတို့လည်းဒီဒုက္ခတွေနဲ့တော့ပြောင်းတနေတာ
ရှမ်းပြည်နယ်တောင်ပိုင်းတောင်ကြီးမြို့ပေါ်ရောက်နေတဲ့စစ်ရှောင်းတွေကလည်းဒီမြို့မှာအင်ငှားရန်ခတွေဈေးကြီးနေတယ်လို့ VOA ကပြောပါတယ်။တချို့ကတော့ဖုံးတော်ကြီးကျောင်းနေမှာခဏတဲပြီးမန္တလေးနဲ့ရန်ကုန်ကိုတစ်ခါထပ်ပြီးပြောင်းရွှေ့ကြပါတယ်။လာရှုပ်ဘက်မှာစစ်ပွဲတွေထပ်ဖြစ်နေလို့တရက်ကိုလူ900နီးပါးတောင်ကြီးမြို့ကိုရောက်ရှိလာကြောင်းကူညီပေးနေသူတဦးကပြောပါတယ်။
အလစီတောင်ကြီးမြို့ကမြို့လုံးဟို4000နဲ့5000ဝန်းကျင်လောက်မှာရှိနေတယ်။ဒါဒီနမှာရတော့လူကြီး950နဲ့ရှိရယ်ဆိုနေတိုင်းအောက်ဝင်ထွက်နေပါတော့နော်ဆိုတော့ဆက်ကျဲရှိတယ်အိမ်9နဲ့ဆိုတော့အိမ်ညာ9တော့မရတာနဲ့ဗာနဲ့အဖြစ်တဲ့အိမ်ညာသူကပမာဒီကနေ့ဆင်းလာလို့လည်းရှိပါမယ်ဒီကောင်းမနေရမရှိတော့ကျွန်တော်ဒီဆမ်းမမှာလည်းဆောက်ထားအောင်ဒီလက်ရှိလူကြီး900ဆိုဆိုရင်ကျွန်တော်သေးရဲ့30ရေက25ဘင်းတစ်ဖက်လည်းမရှိရယ်
ရန်ကုန်နဲ့မန္တလေးမှာအိတ်ခန်းတစ်ခုကိုကျပ်နှစ်သိန်းနီးပါးအနည်းဆုံးပေးရသလိုအလုပ်တစ်ခုရဖို့လည်းခက်ခဲကြောင်းစီပေးဆောင်တချို့ကပြောပါတယ်။တနိုင်ငံလုံးမှာပြည်ပခန့်တွေကဆက်ဖြစ်နေပြီးမြေမြုံပိုင်းနယ်ပောက်ကွဲစီထက်တဲ့စစ်လက်နဲ့အကျွင့်ကြံတွေကိုလည်းစိုးရိမ်နေရပါတယ်။ဒါအပြင်လက်နက်ကြီးနဲ့လေကြောင်းတိုက်ခိုက်မှုကြောင့်နေရာအဆွန့်ခွာတာတွေဆက်ရှိနေပြီးလူသားချင်းစာနာမှုဆိုင်ရာလိုအပ်ချက်တွေလည်းပိုများလာတယ်လို့မြန်မာဆိုင်ရာကုလလူသားချင်းစာနာထောက်ထားမှုဆိုင်ရာညှိနှိုင်းရေးယူအိုချာကထုတ်ပြန်ထားပါတယ်။အခုဆိုရင်လူရေ3,000လောက်နေရာကနေထွက်ပြေးတင်းရှောင်နေရတယ်လို့အခုဇူလိုင်လအတွင်းထုတ်ပြန်ခဲ့တဲ့အိုချာရဲ့အစီရင်ခံစာမှာဖော်ပြထားတာဖြစ်ပါတယ်။